ရခိုင်ပြည်နယ်ထဲကအခြေအနေတွေနဲ့ပတ်သက်လို့စုံစမ်းဖို့ဖွဲ့စည်းထားတဲ့ကုလသမဂ္ဂရဲ့အချက်လက်စာဖွဲ့ရေးအဖွဲ့အနေနဲ့မြန်မာနိုင်ငံကိုဝင်ခွင့်ပြုဖို့မြန်မာအစိုးရကိုဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်။မြန်မာအစိုးရကိုယ်စားလှယ်ကတော့အခြေအနေတွေရှုပ်ထွေးလာနိုင်တဲ့အတွက်လက်ခံနိုင်မှာမဟုတ်ကြောင်းတုံ့ပြန်ပြောဆိုခဲ့တာပါ။ဒီကနေ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့လူခွင့်ရေးကောင်စီစီဝင်းမှာပြောဆိုခဲ့ကြတဲ့အခြေအနေတွေကိုတော့ဒီဦးသိန်းထိုက်ဦးကပြောပြပေးမှာဖြစ်ပါတယ်ရှင်။
တခါကြီးတဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေရဲ့လူခွေချိုးဖောက်မှုတွေကျေကျေပြန့်ပြန့်ရှိခဲ့တဲ့ဆိုတဲ့ဆွဆဲချက်တွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့အတွက်အချက်အလက်ရှာဖွေရေးအဖွဲ့ဆွေးနွေးဖို့ကုလသမဂ္ဂလူခွေကောင်စီကပြီးခဲ့တဲ့မတ်လကလေးကကျွမ်းကျင်သူပုဂ္ဂိုလ်၃ယောက်ပါဝင်တဲ့အဖွဲ့ကိုဖွဲ့စည်းလိုက်တဲ့အကြောင်းကြေညာခဲ့တာပါမြန်မာအစိုးရဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးသဘောမတူတဲ့အတွက်ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးဆိုပြီးအတိအလင်းညှင်းဆိုခဲ့ပြီးဖြစ်ပါတယ်ဒီကနေ့ဂျဒီဘာမှာကျင်းပတဲ့လူခွေကောင်စီစီဝေးမှာအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ဥက္ကဋ္ဌမတ်ဇူဂီဒိုရစ်မန်ကအခုလိုပြောပါတယ
် I take this occasion to reiterate ဒီချိန်ခါမှာမြန်မာအစိုးရဘက်ကပူးပေါင်းဆောင်ရွက်ဖို့အရေးကြီးဆုံးအနေနဲ့ကျွန်တော်တို့ကိုတိုင်းပြည်အတွင်းဓာတ်ရောက်ခွင့်ပေးဖို့တောင်းဆိုချင်ပါတယ် The hundreds of thousands of refugees internally ထောင်ထဲချီတဲ့ဒုက္ခတွေတွေပြည်ဝင်အိုးအိမ်တွေထွက်ပြေးနေသူတွေလူခွင့်ရေးချိုးဖောက်မှုကြောင့်ထိခိုက်ခဲ့ရတဲ့လူအတိုင်းဝိုင်းအနေနဲ့ဘာကြောင့်ဖြစ်ခဲ့တယ်ဘယ်သူကြောင့်ဖြစ်ခဲ့တယ်ဆိုတာတွေကိုဒီကိုရှိပါတယ
်မြန်မာတံမကြီးဦးတင်လင်းကတော့ရခိုင်ပြည်နယ်တွင်ဖြစ်ပေါ်ခဲ့တဲ့ပြည်ပကဟာရုံချိုရေးတပ်ဖွဲ့ဝင်တွေပေါ်အကြမ်းဖက်တိုက်ခိုက်မှုကဆောက်ရတာဖြစ်ပြီးအချို့ကြောင်အောင်ကာဝယ်ဖို့အတွက်လုံချိုရေးရာတင့်တော်တဲ့စီမံအနေနဲ့ပြန်လည်တုံ့ပြန်ခဲ့တဲ့အကြောင်းရှင်းလင်းခဲ့ပါတယ်တစ်ချိန်တည်းမှာမြန်မာအစိုးရအနေနဲ့ငြိမ်းချမ်းရေးနဲ့ဥပဒေစိုးမိုးရေးအတွက်စူးစမ်းဆောင်ရွက်နေတဲ့အကြောင်းရှင်းလင်းပြောဆိုသွားခဲ့တာပ
ါ Such a mission is not a helpful course of action
တခါပြင်းနဲ့ရိတ်ခက်ခဲတဲ့ဒါဝင်တွေကိုတန်းဆောင်နေရတဲ့အချိန်မှာလူခွေကောင်စီဘက်ကခုလိုချက်လက်ရှာဖွေရေးဖွဲ့ဖွဲ့တာကအခြေအနေကိုကူညီရမြောက်တဲ့အကြောင်းလဲတာမကြီးဦးထင်လင်းကပြောဆိုသွားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကရခိုင်ပြည်နယ်အတွင်းတည်ငြိမ်ရေးနဲ့သာသနာဖြစ်မှုကိုဖြည့်ဆည်းတဲ့လုပ်ရက်တွေပေါ်ဥပဒေနဲ့အညီရည်ရွယ်သွားမယ်လို့အာမခံပြောကြားသွားပြီးနောက်တည့်ရက်မှာပဲလူခွေကောင်စီမှညီမအရေးဆွေးနွေးပြောဆိုကြတာပါ။တော်ဆန်းစုကြည်ရဲ့ပြောကြားချက်တွေနဲ့ပတ်သက်လို့လူခွင့်ရေးအဖွဲ့ကဝေဖန်ပြောဆိုနေပေမဲ့လည်းနိုင်ငံတကာသံတမန်တချို့ကတော့အကောင်းမြင်မျှော်လင့်တဲ့အကြောင်းတုံ့ပြန်ပြောဆိုကြပါတယ်ခင်ဗျာ